ကဘာမကြည့်တွေ့မြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းအပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောက်ရှောက်အောင်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ကိုတောင်စင်စါဖျက်ခဲ့ကြပါတယ်ဒါကြောင့်ပြည်တော်စုရဲ့အစ်စ်မှန်အမွေနစ်တွေကိုမျိုးဆက်များစွာဟာတေချာတိခွင့်မရကြတော့ပါဘူးအခုတော့နိုင်ငံတော်သချင်းဟာအင်္ဂါစုံနဲ့သချင်းတစ်ပုဒ်ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်သချင်းရဲ့ခြေစင်းပိုက်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးဒုညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်2013ခုနှစ်မှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းလူမှုဆက်ဆံရေးဌာနကထုတ်ပြန်ခဲ့တဲ့ရက်ွက်ကြွေးရအုပ်ချုပ်ရေးမှုသို့မဟုတ်အခြေခံအစိုးရများပြုပြင်ပြောင်းလဲဆိုင်ရာအစီရင်ခံစာမှာရက်ွက်ကြွေးရအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးသုံးသပ်အကြံပြုရတာကိုတွေ့မြင်နိုင်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာအခြေခံအစိုးရတွေဖြစ်တဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်တင်မြောက်တဲ့အခါမှာပြည်သူကသူတို့စိတ်ကြိုက်ရွေးချယ်တင်မြောက်နေတဲ့ရာခိုင်နှုန်းဟာ38ရာခိုင်နှုန်းပဲရှိတယ်ဆိုတာဖော်ပြထားပါတယ်။အစီရင်ခံစာအရရက်ွက်အုပ်ချုပ်ရေးမှုပေါင်း60ကျော်ရက်ွက်နေကြွေးရပြည်သူပေါင်း1000ကျော်တို့နဲ့မေးမြန်းထားတာကိုတွေ့ရပါတယ်ဒီနေရာမှာရက်ွက်ကြွေးရအုပ်ချုပ်ရေးမှုတွေရဲ့ပြုံပွင့်လင်းလင်းတင်ပြတာကိုလည်းတွေ့ကြရပါတယ်တကယ်တော့ရက်ွက်ကြွေးရအုပ်ချုပ်ရေးမှုတွေဟာဓာတ်ရိုက်ရွေးချယ်တင်မြောက်ခွင့်မရှိတဲ့အတွက်ပြည်သူလူထုကနေပြီးသူတို့စိတ်ကြိုက်ရွေးချယ်ခွင့်မရဘူးလို့သုံးသပ်ထားတာတွေလည်းတွေ့ရပါတယ်ကျွန်တော်အမြင်ကပြောရမယ်ဆိုရင်အင်မတန်ရှုပ်ထွေးတဲ့ရွက်ောက်ပွဲတစ်ခုကိုပြည်သူလူထုဟာသူတို့စိတ်ကြိုက်38ရာခိုင်နှုန်းအထိတာအထွက်မှာရွေးချယ်နေတာဖြစ်တဲ့အတွက်ဒါဟာရက်လက်ကောင်းတစ်ခုလို့ကျွန်တော်ယူဆပါတယ်ရက်ွက်ကြွေးရအုပ်ချုပ်ရေးမှုဟာလွတ်တော်ရွေးကောက်ပွဲတွေကျင်းပတဲ့နှစ်နဲ့အညီရွေးချယ်ခံရတာဖြစ်တဲ့အတွက်နောင်ရွေးကောက်ပွဲတွေမှာဆိုရင်ပြည်သူလူထုဟာပိုပြီးဂရုစိုက်နိုင်မယ်အာယုံစိုက်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်မိပါတယ်တကယ်တော့ရက်ွက်ကြွေးရအုပ်ချုပ်ရေးမှုတွေဟာပြည်သူလူထုနဲ့ဓာတ်ရိုက်ထိတွေ့နေရတဲ့သူတွေပဲဖြစ်ပါတယ်တချင်ကဆိုရင်ဒီလိုဓာတ်ရိုက်ထိတွေ့နေရတဲ့ရက်ွက်အုပ်ချုပ်ရေးမှုတွေဟာပြည်သူလူကြားထဲကိုဝင်ရောက်ပြီးထိတွေ့တာမျိုးမရှိဘဲကင်းကင်းကွာကွာနေတာကိုလည်းတွေ့ရပါတယ်ရက်ွက်ကြွေးရအုပ်ချုပ်ရေးမှုအများစုဟာပြည်သူလူထုမသိတဲ့လူအများစုဖြစ်နေတာကိုလည်းတွေ့ရပြန်ပါတယ်စဉ်းစားကြည့်မယ်ဆိုရင်အင်မတန်မှစိတ်မကောင်းစရာအခြေအနေတစ်ခုပါမြန်မာနိုင်ငံမှာအုပ်ချုပ်ရေးတာဝန်ကိုယူထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ရှိပါတယ်အဲ့ဒီပြည်ထောင်စုအစိုးရရဲ့အောက်မှာတိုင်းဒေသကြီးနဲ့ပြည်နယ်အုပ်ချုပ်ရေးအစိုးရအဖွဲ့တွေရှိပါတယ်အဲ့ဒီအောက်မှာမြို့နယ်ပေါင်း300ကျော်ရက်ွက်ကြီးရပေါင်း1600တဲ့အုပ်ချုပ်ရေးအဖွဲ့တွေရှိပါတယ်တကယ်တမ်းအခြေခံပြည်သူတွေနဲ့ထိတွေ့နေရတာကတော့ရက်ွက်ကြီးရအုပ်ချုပ်ရေးမှုတွေပဲဖြစ်ပါတယ်အဲ့ဒီအုပ်ချုပ်ရေးမှုတွေကိုယ်တိုင်ကပြည်သူလူထုနဲ့ထိတွေ့နိုင်ခြင်းမရှိဘူးဆိုရင်သူတို့ရဲ့စင့်ငယ်အစ်စ်မြင့်သွားတဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေဟာပြည်သူလူထုနဲ့ဘလောက်တောင်ကင်းကွာသွားပြီလဲဆိုတာခန့်မှန်းလို့ရပါတယ်။ဒါကြောင့်တိုင်းပြည်ဟာတိုးတက်မှုမရှိဘဲဆွတ်ယွတ်မှုတွေသာဖြစ်နိုင်ပါတယ်။အထူးသဖြင့်ပြည်သူလူရဲ့ဆန္ဒဟာဘာလဲဆိုတာကိုတက်ဆိုင်ရာအစ်စ်မြင့်တာဝန်ရှိတဲ့သူတွေသိရှိနိုင်ခြင်းမရှိတော့ပါဘူး။ဒါကြောင့်ရက်ွက်ကြီးရအုပ်ချုပ်ရေးမှုရွက်ောက်ဝဲဟာအင်မတန်အရေးကြီးတယ်ဆိုတော့အကြောင်းကိုကျွန်တော်အလေးနဲ့တင်ပြနေတာဖြစ်ပါတယ်။အဲ့ဒီအုပ်ချုပ်ရေးမှုတွေဟာပြည်သူလူတွေစီကနေစိတ်ကြိုက်ရွေးချယ်တင်မြောက်နိုင်တဲ့အစ်စ်မံကိုယ်စားလှယ်သာတက်ခဲ့မဲ့ဆိုရင်ပြည်သူလူရဲ့ဆန္ဒအမှန်ဟာဘာလဲပြည်သူလူကိုကာကွယ်ဆောက်ရှောက်ပေးနိုင်မဲ့ဥတွေတွေဟာဘာလဲဆိုတာအထင်ရှားသိမြင်အောင်ကြိုးစားကြရမှာဖြစ်ပါတယ်သူတို့ဟာလည်းကိုအုပ်ချုပ်ရတဲ့ရက်ွက်ကြီးရပြည်သူရဲ့အကျိုးကိုတကယ်ဆောင်ရွက်နိုင်ပြီဆိုရင်အဲ့ဒီနိုင်ငံအဲ့ဒီတိုင်းပြည်ဟာတကယ်ဂရုစိုက်နေပြီဆိုတာပေါ်လွင်မှာဖြစ်ပါတယ်ဒါကြောင့်ရွေးကောက်ပွဲတွေမှာရက်ွက်ကြီးရအုပ်ချုပ်ရေးမှုရွေးကောက်ပွဲဟာအထူးအရေးကြီးတဲ့အတွက်အခုလိုအစီအစဉ်ကစားဖြစ်ထုတ်ပြန်ခဲ့တယ်ဆိုတာကျွန်တော်ပြောချင်းဖြစ်ပါတယ်။တကယ်လည်းမှန်ပါတယ်။ကျွန်တော်တို့ပြည်သူတွေဟာရွေးကောက်ပွဲများစွာကိုကြုံတွေ့ကြမှာဖြစ်သလိုအဲ့လိုကြုံတွေ့ရတိုင်းကိုယ့်ရဲ့ကိုယ်စားလှယ်အစ်စ်မံကိုရွေးချယ်နိုင်ပါရဲ့လား။သူတို့ဟာသူတို့ရဲ့ရွေးချယ်ပိုင်ခွင့်တွေကိုတိကျအသုံးချနိုင်ပါရဲ့လား။ရွေးချယ်တင်မြောက်ခံရမဲ့ကိုယ်စားလှယ်တွေကလည်းပြည်သူတို့ရဲ့ဆန္ဒနဲ့အညီရွေးကောက်ခံကိုယ်စားလှယ်တွေဖြစ်လာပါရဲ့လားဆိုတာကိုတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ။
အမွေအမြဲတည်ပြန်စေအတိတ်ကံ